Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော် VOA အမေရိကန်သံကနေ2015ခုနှစ်စက်တင်ဘာလ15ရက်အင်္ဂါနေ့ညနေအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေအတွက်အစီအစဉ်မူကတော့ကျွန်မရှားဖောင်ပါရှင
်ကျွန်မအေသနာကျော်ပါဟန်ဂေရီနိုင်ငံမှာတနင်္လာနေ့ညတကောင်ကစပြီးတော့ကျုံးဝင်တဲ့နေဆက်ဖြတ်စည်းမျဉ်းတွေကိုချိုးဖောက်မှုနဲ့ဟန်ဂေရီအာဏာပိုင်တွေကအင်္ဂါမနေ့အစောပိုင်းအချိန်တွေမှာဖမ်းဆီးမှုတွေစတင်ပြီးတော့ပြုလုပ်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးမှုတွေစတင်တဲ့အချိန်မှာပဲဘာသာရေးကိုနီးလန်းတစ်ခုအနေနဲ့တုံးပြီးတော့သွေးခွဲမှုတွေပြည်ပခန့်တွေဖြစ်ပေါ်လာနိုင်ကြတဲ့အတွက်စိုးရိမ်ပူပန်တဲ့အကြောင်းရန်ကုန်ခြေစိုက်အမေရိကန်တန်ယုံပါဝင်အနောက်နိုင်ငံတန်ယုံကိုယုံကပူရဲကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညနေပြောပြပေးဖို့ရှိပါတယ်ရှားဖောင်ကြီး။
ဟုတ်ကဲ့ပါမကြခင်တင်းပါတော့မဲ့ရွေးကောက်ပွဲကာလဘေးကင်းလုံခြုံမှုအတွက်ကုလသမဂ္ဂပညာရေးသိပ်ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကဘာတွေတိုက်တွန်းပြောဆိုထားပါသလဲ
I personally think that it's very important that the safety training in this period is not only for the journalists but also for
ဒီအကြောင်းပြည်စုံကိုမကြခင်ပြည်စုံနားဆင်ရမှာဖြစ်ပါတယ်တခါမွန်ပြည်နယ်အတွင်းနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုမှာဘလို့အဟန့်တားတွေကြုံတွေ့နေရပါတယ်ဆိုတာအပြင်ကချင်ပြည်နယ်ကရေကြီးမှုနောက်ဆက်တွဲအခြေအနေတွေကိုလည်းကြားရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသနတ်ကျော်နဲ့အတူကိုဝင်းမင်းကကြီးညာပေးပါမယ်ရှင်
ဟန်ဂေရီနိုင်ငံမှာတနင်္လာနေ့ညတကောင်မှာစပြီးတော့အကျုံးဝင်တဲ့နေဆက်ဖြတ်စည်းမျဉ်းတွေကိုချိုးဖောက်မှုနဲ့ဟန်ဂေရီအာဏာပိုင်တွေအင်္ဂါမနေ့အစောပိုင်းအချိန်တွေမှာဖမ်းဆီးမှုတွေစတင်ပြီးတော့ပြုလုပ်ပါတယ်။ဆီးရီးယားနိုင်ငံသားတွေလို့ယူဆရတဲ့အမျိုးသား3ဦးကိုရော့စကီနေဆက်မြို့မှာဆာဗီးယားနိုင်ငံဘက်ကနေခြံစည်းရိုးအောက်ကဖြတ်ဝင်တဲ့အတွက်ဖမ်းဆီးလိုက်ကြပါတယ်။ဒီဘက်နိုင်ငံနဲ့ရောက်ပြီးတော့မကြာခင်မှာပဲရဲကဖမ်းလိုက်တာဖြစ်ပါတယ်။အရှေ့လေပိုင်းဒေသအာဖရိကနဲ့အာရှဒေသတို့ကလာရောက်တဲ့ရွှေပြောင်းဒုက္ခသည်တွေအရေးကိုကင်တွယ်ဖို့ပြဋ္ဌာန်းတဲ့ဥပဒေသစ်တွေအရဟန်ဂေရီနိုင်ငံမှာမကြခင်ကပဲကာယံလိုက်တဲ့ခြံစည်းရိုးကိုပြည့်စည်အောင်လုပ်ရင်ပြစ်မှုမြောက်ပြီးတော့ထောင်ချဒါမှမဟုတ်လဲနိုင်ငံကနေနှင်ထုတ်လို့ရပါတယ်။ဒီကနေ့မနေ့မှာတော့ရော့စကီမြို့ကနေဆက်ဂိတ်ကိုအဆောင်ကျအများကြီးချထားပြီးတော့ရွှေပြောင်းဒုက္ခသည်အရေးအတွက်နည်းနည်းလေးကိုပဲဟန်ဂေရီနိုင်ငံထဲကိုပေးပြီးတော့ဝင်ရောက်ခဲ့ပါတယ်ရှင်။
ကူဝိတ်နိုင်ငံမှာတော့ဂျွန်လဘုံကွဲမှုတိုက်ခိုက်မှုအတွင်းလူပေါင်း29ဦးသေပြီး229ဦးဒဏ်ရာရခဲ့တာနဲ့ပတ်သက်တဲ့အပြည့်ရှိသူ9ဦးကိုတည်ထောင်ပေးလိုက်ပါပြီ။ကူဝိတ်မြို့တော်ကရှီရိုက်ဗလီကျောင်းမှာဖြစ်ခဲ့တဲ့ဒီဘုံကွဲမှုမှာလူပေါင်း29ဦးကိုမြို့တော်တရားဝန်ကတရားစစ်ဆေးခဲ့ပြီးခုလိုတည်ထောင်ပေးတာအပြင်နောက်10ဦးကိုတော့နှစ်နှစ်ကနေ15နှစ်အထိထောင်ဒဏ်တွေချလိုက်ကာကျန်14ဦးကိုတော့ပြန်လွှတ်ပေးခဲ့ပါတယ်။ကူဝိတ်မြို့တော်က MN Sadiq ဗလီဖျားကျောင်းကိုတောက်ချာနေအစ္စလမ်ဝတ်ပြုဆူတောင်းနေချိန်မှာအခုလိုဝင်တိုက်ခဲ့မှုအတွက်ဒီခွန်ရုံးတင်စစ်ဆေးခံရသူတွေထဲမှာကူဝိတ်နိုင်ငံသား9ဦး၊ဆော်ဒီနိုင်ငံသား9ဦး၊ပါကစ္စတန်နိုင်ငံသား3ဦးနဲ့နိုင်ငံမဲ့အာရဗ်13ဦးပါဝင်ပါတယ်။ IS အစ္စလာမ် IS Islamic စစ်သွေးကြွအဖွဲ့ဝင်တစ်ခုဖြစ်တဲ့နာချစ်ပြည်နယ်လို့သူတို့ကိုသူတို့နာမည်တပ်ပေးထားတဲ့ဒီဘုံခွဲတိုက်ခိုက်မှုမှာဒီဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ဒီဖွဲ့ကကြေညာထားပါတယ်။ဒါအပြင်ဆော်ဒီအာရေဗျနိုင်ငံကရှီရိုက်ဗလီကျောင်းတစ်ခုကိုလည်းအဲ့ဒီအချိန်နီနာတဝိုက်မှာပဲသူတို့တိုက်ခဲ့သေးတယ်လို့ထုတ်ပြောခဲ့ပါတယ်။တကယ်တော့ဆူနီမွတ်စလင်ဆွေးရောက်ဒီ IS အဖွဲ့အနေနဲ့ရှီရိုက်မွတ်စလင်တွေဟာပေါက်ကွေယာဘာသာရေးယုံကြည်သူတွေဖြစ်တယ်လို့သဘောထားပြီးဒီအာရဗ်ဒေသတစ်ခွင်မှာသူတို့ကိုပြစ်မှတ်ထားတိုက်ခိုက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံရဲ့အနှစ်နှစ်တာကာလအတွင်းမှာစရုပ်ထမြောက်တက်တဲ့ဝင်ကြီးချုပ်တဲ့ဖြစ်တဲ့ Malcolm Turnbull ဒီကနေ့အင်္ဂါနေ့မှာပဲကျန်းသစ္စာကျင်းပသွားပါတယ်။တနင်္လာနေ့နှောင်းပိုင်းမှာမထက်မဖက်နဲ့ပါတီရင်းမဲခွဲဆုံးဖြတ်ပြီးတော့ပါတီခေါင်းဆောင်ဝင်ကြီးချုပ် Tony Abbott ကိုယာရုကဖြိုးချလိုက်ပြီးတဲ့နောက်မှာ Mr. Turnbull ကတမျိုးကျဝါဒီ Liberal Party ရဲ့ခေါင်းဆောင်ဖြစ်လာတာပါ။သူမှာအကောင့်မြင်စိတ်အပြည့်ရှိတယ်လို့ဘန်လုံငန်းရှင်ဟောင်းလည်းဖြစ်ရှင်းနေလည်းဖြစ်တဲ့အပြင်သတင်းတောက်တယောက်လည်းဖြစ်ခဲ့တဲ့အသက်60အရွယ်မစ္စတာတန်ဘူးကကျန်းသစ္စာကျင်းဆိုပွဲအသွားမှာသတင်းတောက်တွေကိုပြောတော့ပါတယ်။ဝင်ကြီးချုပ်ဟောင်းတိုနီအက်ဘော့လက်ထက်ကထက်ဆိုင်အစိုးရတွင်မှာသဘောထားကွဲလွဲမှုတွေနည်းအောင်လုပ်ဖို့အတွက်မစ္စတာတန်ဘူးကကတိပြုသွားပြီးတော့ဝင်ကြီးချုပ်အကူပြောင်းကာလကိုအချောမွေဆုံးဖြစ်အောင်အတတ်နိုင်ဆုံးစ조사သွားမယ်လို့လည်းဆိုပါတယ်။2013စက်တင်ဘာလမှာရွေးခန့်ခဲ့ရတဲ့ Mr. Abbott ဟာသူ့ရဲ့လက်ထက်မှာအစိုးရအတွင်းလှုပ်ဝဲသတင်းပေါကြားမှုလူကြိုက်နေတဲ့အသုံးစရိတ်ဖျက်တောက်မှုနဲ့နိုင်ငံစီးပွားရေးတိုးတက်အောင်မလုပ်ပေးနိုင်ခဲ့တာတွေအတွက်သူ့ကိုလူထုထောက်ခံမှုကြားဆင်းခဲ့ပါတယ်။ အခုတက်လာတဲ့မစ္စတာတန်ဘူရဲ့အရင်ဝင်ကြီးချုပ်ဟောင်းနဲ့မတူတဲ့အချက်တွေကတော့သူဟာလိန်လူချစ်သူချင်းလက်ထပ်ခွင့်နဲ့ပတ်ဝန်းကျင်ညင်ညွမ်းမှုတိုက်ဖြစ်ရေးမူဝါဒတွေကိုထောက်ခံသူဖြစ်ပါတယ်။နောက်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲမှာအတိုက်ခံလေးပါပါတီနဲ့ခက်ခဲခဲခဲရှင်ပြန်ရမယ်။ပါတီအတွက်အခုလိုမျိုးခေါင်းဆောင်အပြောင်းလဲလှုပ်လိုက်လို့တိုးတက်မှုတွေရှိလာနိုင်ပါတယ်ရှင်
။ရုရှားသမ္မတဗလာဒီမာပူတင်ကဆီးရီးယားနိုင်ငံကိုရုရှားစီးအကူအညီပေးနေတာကြောင့်အခြေအနေတွေကပိုမဆိုးသွားတာလို့ကာကွယ်ပြောဆိုလိုက်ပါတယ်။တဂျီကစ္စတန်နိုင်ငံမှာလုပ်တဲ့လုံခြုံရေးညီလာခံတစ်ခုမှာမေကွန်းပြောရမှာသမ္မတပူတင်ကဆီးရီးယားအာဆက်အစိုးရရဲ့အကြမ်းဖက်နှိမ်နင်းရေးအတွက်စီးရီးကူညီဆက်ပေးသွားမယ်။အာဆက်အစိုးရအနေနဲ့အားရှိတဲ့အတိုက်ခံတွေနဲ့ပူးပေါင်းပြီးနိုင်ငံရဲ့အဖြေရှာဖို့လည်းလမ်းဖွင့်ထားတယ်လို့ထုတ်ပြောလိုက်ပါတယ်။သမ္မတပူတင်ကပဲ၄နှစ်ခွဲကြာလာပြီဖြစ်တဲ့ဒီဆီးရီးယားပြည်ပခအဖြေရှာရမှာပထမအာရုံစိုက်လုပ်တင်တာကဒီအကြမ်းဖက်တိုက်ဖြတ်ရေးပဲဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။တကယ်တော့ဆီးရီးယားသမ္မတဘရှာအယ်အာဆက်အနေနဲ့ဆီးရီးယားသဘုံတွေကိုအကြမ်းဖက်သမားတွေလို့တောက်လျှောက်သုံးနှုန်းပြောလာခဲ့ပြီးအစိုးရအနေနဲ့သဘုံတွေကိုရောနိုင်ငံနေရာအခြေအပြက်မှာနောက်ထပ်ထွက်ပေါ်လာတဲ့ IS တွေကိုပါတိုးမြင့်တိုက်နေရလို့တိုက်ပွဲတွေပိုကြီးလာတာဖြစ်တယ်လို့ပြောလို့ရှိပါတယ်။ဒါအပြင်ရုရှားရဲ့ဆီးရီးယားမှာပါဝင်ပတ်သက်မှုကြောင့်ဒုက္ခသည်တွေပိုများလာနေတယ်လို့ဝေဖန်ပြစ်တင်မှုတွေထွက်နေတာအတွက်လည်းသမ္မတပူတင်ကရုရှားကသာဆီးရီးယားကိုမကူညီခဲ့ရင်ဒီဒုက္ခသည်ထွက်လာမှုပြဿနာကအခုထက်ပိုကြီးနိုင်တယ်လို့ပြန်ခြေပါလိုက်ပါတယ်။တကယ်တော့အခုလိုသမ္မတပူတင်ကာကွယ်ပြောဆိုလာတာကရုရှားအနေနဲ့ဆီးရီးယားမှာလေတပ်အခြေစိုက်စခန်းတစ်ခုစောင့်နေပုံရတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဌာနကအတည်ပြုပြီးနောက်တနေ့မှာပဲဖြစ်လာခဲ့တာပါ။ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရပူကြီး Jeff Davis ကဆီးရီးယားကမ်းခြေမြို့ကြီးလတ်တာကီယာနာမှာရုရှားစစ်မှုထမ်းတွေအနေနဲ့ပစ္စည်းကရိယာတွေဝင်ထွက်နေတာကအခုလိုဆောက်လွေလုပ်ငန်းဆက်လုပ်နေတာကိုပြတာပဲလို့မနေ့ကပဲထုတ်ပြောခဲ့ပါတယ်ခင်ဗျာ
UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် FOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်လာမယ့် November လမြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်နေချိန်မှာဘာသာရေးကိုနီလန်တစ်ခုအနေနဲ့တုံးပြီးတော့သွေးခွဲမှုတွေနဲ့ပြည်ပခါတွေဖြစ်ပေါ်လာနိုင်ကြေကိုစိုးရိမ်ပူရတဲ့အကြောင်းရန်ကုန်အခြေစိုက် American တန်ယုံအပါအဝင်အနောက်နိုင်ငံတန်ယုံကိုယုံကပူရဲထုတ်ပြန်ကြေညာပါတယ်ရွေးကောက်ပွဲစီးမြင့်တဲ့ဥရီတွေကိုအသုံးပြုတဲ့နေရာမှာလူမျိုးဘာသာနိုင်ငံရေးပါတီမရွေးမျှတမှုရှိစေဖို့တသမတ်ထဲရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့တွေကိုလည်းတိုက်တွန်းတောင်းဆိုသွားပါတယ
် We call on all stakeholders the government union election commission political parties
မြန်မာနိုင်ငံမှာသွေးကွဲမှုနဲ့ရက်ဖက်ပြည်ပခါတွေဖြစ်ခဲ့မှုတွေသာရကားတွေရှိခဲ့မှုတွေအတွက်ရွေးကောက်ပွဲငြိမ်းချမ်းပြီးတော့အားလုံးပါဝင်နိုင်ဖို့တီးခန့်စိတ်အပြန်အလှန်လေးစားစိတ်နဲ့ကြောသားရင်သာမခွဲခြားဘဲနဲ့မျှတမှုရှိတဲ့တရားဥပဒေဖြစ်ရေးအသည့်အမြင်ကျေပြန့်လာစေရေးတွေအတွက်နှိုးဆော်ကြဖို့မြန်မာအစိုးရရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေရက်ဖက်နဲ့ဘာသာရေးခေါင်းဆောင်တွေကိုတိုက်တွန်းထားတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံတာဝန်ရှိသူတို့ကပြောသွားပါတယ်ဩစတြေးလျတန်ယုံ၊ကနေဒါတန်ယုံ၊ဒိမတ်တန်ယုံ၊ပြင်သစ်နော်ဝေး၊ဂျပန်၊ဆွီဒင်၊ဗြိတိရှ်တန်ယုံနဲ့အမေရိကန်တန်ယုံတို့ကရွေးကောက်ပွဲအောင်မြင်ရေးအတွက်ရင်းနှီးပံ့ပိုးထားတဲ့အပြည်ပြည်ဆိုင်ရာမိဖန်နိုင်ငံများဆိုပြီးတော့ရွေးကောက်ပွဲနဲ့ဆက်လင်းတဲ့ပူးရဲကြေညာချက်ကိုထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံအတွင်းမှာပြီးခဲ့တဲ့နှစ်တွေအတွင်းဘာသာရေးနဲ့လူမျိုးရေးဆက်နွယ်တဲ့အကြမ်းဖက်မှုတွေရှိခဲ့တာကြောင့်အလားတူထပ်ဖြစ်လာမှာကိုနိုင်ငံတကာကစိုးရိမ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာနောက်ထပ်သတင်းတစ်ပုဒ်ကတော့မြန်မာဒုတိယနိုင်ငံယာယီဝန်ကြီးဦးတန့်ကျော်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်ကိုစက်တင်ဘာလ14ရက်နေ့တနင်္လာနေ့ကရောက်ရှိနေပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ပျုံယန်းကိုဆက်ရောက်လာပြီးတော့မြောက်ကိုရီးယားအရာရှိတွေကကြိုးစုံနှုတ်ဆက်ကြတဲ့ပုံကိုမြောက်ကိုရီးယားအစိုးရသတင်းဌာန KCNA ရဲ့သတင်းဗီဒီယိုမှာတွေ့ရတယ်လို့ရိုက်တာသတင်းမှာပြောထားတာပါ။မြန်မာအဖွဲ့လာရောက်တဲ့အကြောင်းရင်းပါဝင်သူတို့ခီးစဉ်နဲ့ပတ်သက်ပြီးတော့သတင်းမှာအသေးစိတ်ဘာမှထပ်မပြောပါဘူး။မြန်မာအစိုးရဟာကွန်မြူနစ်မြောက်ကိုရီးယားနိုင်ငံနဲ့ရောဒီမိုကရက်တစ်တောင်ကိုရီးယားနိုင်ငံနဲ့ပါတန်တမန်ဆက်ဆံရေးရှိတာဖြစ်ပါတယ်။မြန်မာနိုင်ငံရန်ကုန်အာဇာနည်ဂုဏ်မှာ1983ခုနှစ်ကတောင်ကိုရီးယားသမ္မတဦးဆောင်တဲ့အဖွဲ့ကိုမြောက်ကိုရီးယားထောက်လှမ်းရေးကဘုံခွဲတိုက်ခိုက်ခဲ့လို့နိုင်ငံတန်တမန်ဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်မှာမြန်မာအစိုးရဟာမြောက်ကိုရီးယားနဲ့2009ခုနှစ်မှာတန်တမန်ဆက်ဆံရေးပြန်ပြီးတော့စတင်ခဲ့တာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့ဒုံးလက်နဲ့စနစ်နဲ့တခြားစစ်လက်နက်တွေကိုမြောက်ကိုရီးယားစီကနေပြီးတော့မြန်မာကအဝယ်ယူခဲ့တာပါမြန်မာနိုင်ငံမှာအခုနှစ်ပိုင်းတွင်တွေ့ရတဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးတွေအတွက်ထောက်ပံ့အားပေးတဲ့အမေရိကန်ပြည်အောင်စုကတော့ မြန်မာအစိုးရအနေနဲ့မြောက်ကိုရီးယားနဲ့ဆေးရဆက်ဆံမှုတွေမလုပ်ဖို့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလိုက်နာဖို့တိုက်တွန်းထားပါတယ်။မြန်မာနဲ့မြောက်ကိုရီးယားတို့ကြားမှာဆေးရဆက်ဆံမှုတွေမပြတ်သေးဘူးဆိုတဲ့သတင်းတွေပေါ်မှာလည်းအမေရိကန်အစိုးရဘိုင်ယော်လွှတ်တော်မှာပါမကြာခဏအစိုးရမကင်ပြောဆိုမှုတွေရှိပါတယ်ရှင်
။ဒီမြောက်ကိုရီးယားနိုင်ငံအနေနဲ့ပဲပင်မအနှစ်မြူစခန်းတစ်ခုဖြစ်တဲ့ရောင်ပြောင်းစခန်းမှာပုံမှန်လုပ်ငန်းတွေပြန်စနေပြီလို့ဒီနေ့ထုတ်ပြောလိုက်ပါတယ်။ဒါအပြင်အမေရိကန်ကိုဆက်ရင်တိုက်ခိုက်ဖို့အနှစ်မြူလက်နက်တွေကိုချိန်မြေအသုံးပြုဖို့လည်းအသင့်ဖြစ်နေပြီလို့လည်းချင်းချောက်လိုက်ပါတယ်။ဒီသတင်းကိုမြောက်ကိုရီးယားဆိုရဘူသတင်းဌာန KCN မှာအခုလိုထုတ်ပြန်လိုက်ခြင်းဟာမြောက်ကိုရီးယားဆိုအနေနဲ့တားမြစ်ထားတဲ့ဒုံးကျည်နည်းပညာသုံးမိုးလေဝသဂျိုဒူတလုံးကိုကမ္ဘာပတ်လမ်းကြောင်းနဲ့လွှတ်တင်မယ်လို့ချိန်ချောက်လိုက်ခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်ခင်ဗျာ
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာလေးမျက်နှာနှက်ကွန်ပြီးခဲ့တဲ့လကဖြစ်ပွားတဲ့ပေါက်ကွဲမှုဟာတရုတ်နိုင်ငံကဟွိကာလူနည်းစုတိုင်းရင်းသားတွေနဲ့ဆက်ဆက်နေတယ်လို့ထိုင်းရဲကပထမဆုံးအချိန်တရားဝင်ထုတ်ပြောလိုက်ပါတယ်။ထိုင်းနိုင်ငံကတစင်ဝိကာတွေကိုတခြားနိုင်ငံတွေကိုခိုးထုတ်တဲ့လူမောင်ခိုသမားတွေကကလေးစားချေတဲ့အနေနဲ့တိုက်ခိုက်တာလို့ယူဆကြောင်းထိုင်းစုံစမ်းစစ်ဆေးသူတွေကဒီကနေ့အင်္ဂါနေ့မှာပြောသွားတာပါ။ဝိကာတွေကိုတခြားနိုင်ငံတွေကိုခိုးထုတ်နေတဲ့လူမောင်ကိုဂိုင်းကိုထိုင်းအာဏာပိုင်တွေကနှိမ်နင်းလို့ဒါကိုလက်ထုတ်ပြန်ပြီးတော့ဘုံဖောက်တာလို့ရဲချုပ်ဆော့မျော့ပွန်ပန်မောင်ကပြောပါတယ်။ဒီတိုက်ခိုက်မှုမဖြစ်ခင်တလားကတော့တာကစ်စကားပြောဝိကာတွေကိုထိုင်းကတရုတ်နိုင်ငံကိုအတ္တမပြန်ပို့ခဲ့တာဖြစ်ပါတယ်။ဝိကာတွေကသူတို့ကိုတရုတ်အစိုးရကနှိပ်ကွပ်မှုတွေလုပ်တယ်လို့ပြောနေတာဖြစ်ပြီးတော့ထိုင်းနိုင်ငံကအဲ့လိုမျိုးပြန်ပို့တာကိုလူခွင့်ရေးအဖွဲ့တွေနဲ့ပြည်ပရဝိကာအဖွဲ့တွေကဝေဖန်ခဲ့ကြပါတယ်။တရုတ်ခီးတော့အများစုပါဝင်လူ20မကတေဆုံးပြီးတော့တခြားတော်တော်များများလည်းတန်ရာရသွားတဲ့ဩဂုတ်လ18ရက်နေ့လေးမျက်နှာနှက်ကွန်တိုက်ခိုက်မှုဟာမွတ်စလင်အများစုဖြစ်တဲ့ဝိကာဖွဲ့နဲ့ဆက်ဆက်နေတယ်လို့ထိုင်းရာရှိတွေအရင်ကတည်းကရိတ်ဖန်တံပန်ပြောနေကြတာဖြစ်ပါလိမ့်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါအခုတခါသတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတလက်တင်ပြပေးပါမယ်။ဒီကနေ့တော့ရွေးကောက်ပွဲလုံခြုံရေးနဲ့ပတ်သက်တဲ့သတင်းနဲ့အရင်ဆမှာဖြစ်ပါတယ်။ရွေးကောက်ပွဲကာလဘေးကင်းလုံခြုံမှုအတွက်သတင်းသမားတွေရောရဲတပ်ဖွဲ့ဝင်တွေပါတင်နန်းပေးလှည့်ကျင်းမှုတွေလိုအပ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆန်ရဖွဲ့စည်း UNESCO ကပြောဆိုလိုက်ပါတယ်။ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲကာလစာနယ်ဇင်းသမားများဘေးကင်းလုံခြုံမှုဆိုင်ရာဆွေးနွေးပွဲမှာပြောဆိုခဲ့တာပါအပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ကြီးလင်းကပြောပြပေးပါမယ
်ဟုတ်ကဲ့ပါရှင်သတင်းသမားတွေရွေးကောက်ပွဲကာလအတွင်းမှာဘေးကင်းလုံခြုံစွာသတင်းရယူနိုင်ရေးအတွက်ရဲတပ်ဖွဲ့ဝင်တွေကိုပါတင်နန်းပေးလေ့ကျင့်မှုလိုအပ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်း UNESCO ရဲ့ဒီမိုကရေစီနဲ့လွတ်လပ်စွာပြောဆို권ဆိုင်ရာအငြင်းစားညွှန်ကြားရေးမှူး Morgan Schmidt ကပြောဆိုလိုက်ပါတယ်
I personally think that it's very important that the safety training in this period is not only for the journalists but also for police officers.
ဒီရွေးကောက်ပွဲမတိုင်မီကာလတွေမှာဘေးကင်းလုံခြုံရေးဆိုင်ရာတင်းနှံတွေကသတင်းသမားတွေအတွက်သာမကပဲရဲမှူးကြီးတွေနဲ့ရဲတပ်ဖွဲ့ဝင်တွေလည်းလိုအပ်တယ်လို့ကျွန်တော်ထင်ပါတယ်။ရဲတပ်ဖွဲ့ဟာအရင်ရွေးကောက်ပွဲတွေထက်ဒီလာမယ့်ရွေးကောက်ပွဲမှာပိုမိုကောင်းမွန်စွာဆောင်ရွက်ကြဖို့ကြိုးစားနေတာဆိုတာလည်းမြင်ရပါတယ်။ရဲတပ်ဖွဲ့ဝင်တွေအနေနဲ့လည်းသတင်းသမားတွေကိုအမှန်တကယ်ကာကွယ်နေလားဆိုတာသေချာသိဖို့လိုအပ်ပါတယ်။အဲ့ဒါဟာလည်းတနိုင်ငံလုံးကအောက်ခြေရဲတပ်ဖွဲ့တွေအထိသိရှိနားလည်စေဖို့တင်နန်းပေးလေ့ကျင့်ရပါမယ်
။ဒီကနေ့ရန်ကုန်မြို့မှာ UNESCO အဖွဲ့နဲ့ပြန်ကြားရေးဝန်ကြီးဌာနတို့ပူးပေါင်းကျင်းပတဲ့ရွေးကောက်ပွဲကာလစာနယ်ဇင်းသမားများဘေးကင်းလုံခြုံမှုဆိုင်ရာဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ရဲတပ်ဖွဲ့ဝင်တွေအနေနဲ့လည်းမိမိတို့ရဲ့တာဝန်ကိုသေချာသိရှိနားလည်ဖို့လိုအပ်တယ်လို့ Mr. Schmidt ကအခုလိုပြောပါတယ်။
So it's really really important that the police know what his role is, know that the role is not
Jerry ha ko ye ta win ko ko rai te cha na le wo lo at par de. Jerry ye ta win ga tadin thama ri yu kaw pwe saung chi le la ye apwe ri a yet phe lu apwe si ri ko ta si pai pin ya ma ma hop paw. Jerry ye ta win ga di apwe si ri be kin lou chong sa tadin ya yu saung chi nai mo ka kwe pe ya ma phit par de.
ဆွေးနွေးပွဲမှာဝင်ရောက်ဆွေးနွေးခဲ့တဲ့ရဲတပ်ဖွဲ့သတင်းထုတ်ပြန်ရေးညွှန်ကြားရေးမှူးရဲမှူးကြီးမောင်ဆိုးကရွေးကောက်ပွဲအတွက်အထူးရဲတပ်ဖွဲ့ဝင်တွေကိုမဲယုံမှုနဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေရဲ့ညွှန်ကြားမှုနဲ့သာတာဝန်ပေးဆောင်ရွက်ခိုင်းမှာဖြစ်တယ်လို့အခုလိုပြောပါဗျ။မဲယုံ
အတွင်းနဲ့မဲယုံပြင်မှာရှိတဲ့ကျွန်တော်လူမျိုးရဲတပ်ဖွဲ့ဝင်တွေဆက်ွယ်ဆောင်ရွက်ပြုဖို့ခါရှိနေပြီ။ကတ္တနာဖြစ်ချင်းဆောင်ရွက်တယ်သူတို့ဒီကံလို့ဆောင်။မဲယုံပြင်မှာဖြစ်နေမဲယုံကူရဲ့ဒီကြားရရမှာလူဆောင်မှုရှိတယ်လူဆောင်မှာမဟုတ်ပါဘူး။သူတို့ဖြစ်ပြတဲ့တပ်နာရီကသူတို့လူငါးပိုင်းဆိုင်ရာတွန့်ကျင်မှုအားလဲနေတယ်လို့သူတို့ကိုကိုယ်တိုင်ကြည့်ပြဆိုင်ဖို့ကျွန်တော်ပြည်မှာဟုတ်ပါဘူး။
ဥရောပသမဂ္ဂရဲ့လေ့ကျင့်တင်ကြားပေးမှုတွေနဲ့ရွေးကောက်ပွဲအတွက်အထူးရဲ4,391ယောက်ကိုလည်းမဲယုံတယုံကိုတယောက်နှုံးနဲ့ပြင်ဆင်ထားပြီးဖြစ်တယ်လို့ရဲမှူးကြီးမောင်ဆိုးကပြောပါတယ်။သတင်းသမားတွေကိုယ်တိုင်ကလည်းရွေးကောက်ပွဲဆိုင်ရာဥပဒေနဲ့ဤဥပဒေတွေကိုလည်းလေ့လာထားဖို့လိုအပ်တယ်လို့မြန်မာ Channelist ကိုရဲ့ဗဟိုကော်မတီဝင်ကိုမြင့်ကျော်ကအခုလိုအကြံပြုပါတယ်။
ဒီရနေ့ကင်းချင်းရေးနဲ့လိုင်းနာတင်တဲ့ချက်လက်တွေတည်တင်တယ်လို့နောက်တစ်ခုကတော့ဟိုဥပဒေပိုင်းဆိုင်ရာကိုယ်အတွက်ဆေးဖြစ်ဖို့အတွက်ကတော့ဥပမာရုပ်ကပွဲဥပဒေတို့နီးဥပဒေတို့နားလည်ဖို့လည်းလိုတယ်နောက်တစ်ခုကတော့သတင်းရေးသားဖော်ပြတဲ့အခါမှာရုပ်ကပွဲပြီးရင်ဖြစ်စေရုပ်ကပွဲကာလမှာဖြစ်စေရေးသားဖော်ပြတဲ့အခါမှာအချက်လက်တွေမှားယွင်းတာလို့ဒီခါလေးတစ်ဖက်သားရဲ့တိတ်ခါစောကားမိရဲ့ဟာမျိုးလို့အဲ့လိုရေးသားမိရင်တရားစွဲခံရနိုင်တယ်အတည်ပြုမှုလို့အဲ့လိုဟာမျိုးတွေလည်းမဖြစ်အောင်အချက်လက်တွေတိကျဆန်းစစ်ဖို့အတိအကျအောင်လုပ်ဖို့အဲ့ဒီအပိုင်းတွေလည်းအဲ့ဒါလည်းဟိုမေးရနေကင်းရှင်းလို့ပြောလို့ရပါလို့လည်းဆိုတော့တရားစွဲခံရရင်လည်းဒါအဲ့ဒီကိုယ့်အတွက်အဲ့ဒီကိုပဲဆိုတော့
ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲကိုပြန်ကြားရေးဌာနကတာဝန်ရှိသူတွေရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေပြည်တွင်းပြည်ပသတင်းဌာနတွေကသတင်းသမားတွေလည်းတက်ရောက်ခဲ့ကြပြီးသတင်းသမားတွေရဲ့ဘေးကင်းလုံခြုံရေးအတွက်အခြေအလဲဆွေးနွေးခဲ့ကြပါတယ်ရှင
်ရွေးကောက်ပွဲလုံခြုံရေးတိုက်တွန်းချက်နဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတောက်မတ်တင်ကင်လင်းကသတင်းပေးပို့ခဲ့တာပါရှင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ထပ်ကြားမယ့်သတင်းကတော့မွန်ပြည်နယ်ဘက်ကမဲဆွယ်စည်းရုံးရေးမှုနဲ့သက်ဆိုင်တဲ့သတင်းကိုတင်ပြပေးပါမယ်။ရွေးကောက်ပွဲမှာပါဝင်ရှင်းပြန်ကြမယ်။မွန်နိုင်ငံရေးပါတီ၃ပါတီဟာမဲဆွယ်စည်းရုံးရေးခီးစဉ်စတင်ရမှာတွာလာရေးခက်ခဲကြောင်းစည်းရုံးရေးဒေသတွေကိုတွားဖို့အတွက်ရွေးကောက်ပွဲကော်မရှင်ကိုကြိုတင်ရက်သတ်မှတ်တင်ပြရမယ်ဆိုတဲ့အချက်ကြောင့်နိုင်ငံရေးပါတီတွေအတွက်အဟန့်အတားတွေဖြစ်နေပါဗျ။ဒီချိန်ထဲမှာပဲဒေသခံပြည်သူတွေအနေနဲ့ဆန္ဒမဲပေးပုံပေးမိတွေနဲ့နားလည်မှုအားနည်းနေတဲ့ဆိုတာကိုလည်းပါတီကိုယ်စားလှယ်တွေရဲ့ပြောဆိုချက်တွေကို VOA ထိုင်းခြေဆိုင်ကိုနိုင်ကိုရင်ကနေဆက်သွယ်မြင်မြန်ထားတာကိုတင်ပြပေးထားပါရရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်နဲ့ဆက်ဆက်ရပြည်နယ်တိုင်းဒေသကြီးတွေမှာမွန်နိုင်ငံရေးပါတီတွေကနေမဲဆွယ်စည်းရုံးရေးခရီးစတင်ဆင်းနေကြတာပါ။အခုလိုမဲဆွယ်စည်းရုံးရေးခရီးဆင်းတဲ့နေရာမှာရွေးကောက်ပွဲကော်မရှင်ကနေချမှတ်ထားတဲ့စည်းရုံးရေးဆင်းမဲ့ဒေသကိုကြိုတင်ရက်သတ်မှတ်တင်ပြရမယ်ဆိုတဲ့အချက်ဟာအဟံတားတစ်ခုလိုဖြစ်နေတယ်လို့မော်မျိုးရပါတီရဲ့ဗဟိုလူမှုဆောင်ကော်မတီဝင်နိုင်မောင်ညို့ကအခုလိုပြောပါတယ
်လုံးနဲ့လည်းတော့ပြောလို့မရလို့ကသမီးနဲ့ဆင်းရဲကဆုံးရော့တရွာမဝင်တဲ့ကကိုကော်မတီကိုရက်တင်ရတယ်ကိုဝင်တဲ့ရွာပေါ့နော်ဝင်တဲ့ရွာကိုကိုရက်ပေးရမယ်သူတို့
အထူးသဖြင့်တွန်းလိုက်ရေးခက်ခဲတဲ့နေစုံနေပြားဒေတာတွေကိုစီယုံရေးခီးဆင်းရမှာလမ်းမဆက်တွေရေးခက်ခဲကြောင်းတမတ်ရက်သွင်းရောက်နိုင်ရေးမှာခက်သွေးနေရတယ်လို့သူကပြောပါတယ်မော်မျိုးရပါတီအနေနဲ့လှွတ်တော်သွင်းလှွတ်တော်ပြင်ပတွေမှာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့ကြိုးစားသွားမယ်လို့နိုင်မောင်ညို့ကခုလိုဆက်ပြောပါတယ
်ဒီ2008ကိုမပြောက်တော့မြတော့ပြည်သူတို့ကဘာမှအကျိုးခံစားဖို့ရှိဘူးမော်မျိုးရပါတီနဲ့လည်းဆိုရင်ဒီကကအာဏာကဒီလိုလောက်ရအောင်တော့ကြိုးစားသွားမှာပဲလား
မော်မျိုးရပါတီအနေနဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်းဒေသကြီးတွေမှာကုစလဲ55ဦးရှင်ပြိုင်ရွေးကောက်သွားမှာဖြစ်ပါတယ်2020ရွေးကောက်ပွဲဝင်ခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့ကတော့ပါတီကိုယ်စားလှယ်လောင်းတွေအလုံးမဲဆွယ်စည်းရုံးရေးဆင်းနေကြပြီဖြစ်တယ်လို့ပါတီကောင်းဆောင်တွေကပြောပါရတယ်။2020ရွေးကောက်ပွဲတွေ့ရုံရှိခဲ့တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီအနေနဲ့2008ဖွဲ့စည်းပုတ်ခါမန်တိုင်300နဲ့ကအုပ်ချုပ်ရေးပိုင်းကူတာဦးစားပေးထားပြီးဓမ္မရကိုအာဏာပိုအပ်နှင်းထားတဲ့အတွက်လွှတ်တော်သွင်းပြောင်းလဲရေးကြစ်သုံးရံမှာခက်သွေ့နေတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တောက်တာပညာအောင်မိုးက9နှစ်သာလွှတ်တော်တွေ့ကြုံကိုအခုလိုပြောပါရတယ်။
ကြောင်းလဲမှုမှာဆက်ခဲရှိတာကဘာလဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကြောင့်လဲဆက်ခဲရှိအဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာအခြားလူအာဏာ300မှာလက်ကပ်ပေါ်ထားတော့အာဏာ300ကဒီချပြန်လဲထိုက်ရှိတယ်နော်ဒါပေမဲ့တကယ်မှာကြတော့ထုတ်ချုပ်ရေးပိုင်းကိုပူဇော်ပေးတာ2008ဖွဲ့စည်းပုံထုတ်ချုပ်ရေးပိုင်းကိုအင်အားပို့ပြီးတော့တတ်ဆင်ထားပေးတာသမဒါကိုအာနာပို့ပြီးတော့တက်ချင်တာပြီ။ဒါဥပမာရုပ်ောက်ဖွဲ့ကော်မရှင်နဲ့သမဒကဆက်တယ်။သွတ်တော်ကအတီးပြုတာပြစ်ရှာမသွင်းသွတ်တော်ကအတီးပြုသေးရ။ဘုရားရေးဘုရားလွတ်တော်ဘုရားသူကြီးချုပ်ဘုရားသူကြီးများကိုသမဒကဆက်တယ်။သမဒကလူရွေးတယ်။နောက်ပြီးတော့သမဒကဝန်ကြီးအင်အားသူရဖွဲ့ဝင်ဝန်ကြီးအင်အားကိုစိုက်တယ်လို့ခန့်အပ်တယ်။သမဒမှာပေးထားတဲ့အာနာဟာ อลงแบบเนี้ยเนี่ยก็จะแล้วพอรู้ขึ้นแล้วสุดแล้วอาณาจินตบายปงจามยุคเช่นแต่เอ๋อเราจะที่เอาชกยีกันนี่ก็ตัวโตกว่าสมุชินเนี่ยเอาชกยีกันนี่ก็เตรียมยีบมาอ้อสับเตรียมตาตาเจ้าที่ตัวโตกันเต็มไรเด้อลงงานนี่คงจะเจ็บดิอ่ะสู้ดิวสามเจ้าก็ตัวเลี้ยงลูกชิ้นท้ายเลยอ่ะไปเนี่ยแต่เอ๋อเราก็พอจีบมันปัตตาเด้อเท่
มอนเตดาลุงสัญญาติมูกรีซีปาร์ตี้เนี่ยสิ่งยิ่งขี้ยตัวจงยะติรักขันอยู่นี่เนี่ยแม้ไปปุ่งเป็นนิสเนกูมันติชิจ้าเดบุลูอเมริกาลุงตัวกูเสลล์ลองมีวิ่งกับคู่ลูกพี่ว่าเลยไม่ว่าเบบีจะกูเบบีจะกูให้เราเอเยเข้าโซนี้อะไรเนาะเบบีมาเนี่ยเจ้าเบบีเบบีที่ตัวมาเนี่ยเจ้าเบบีให้เราจะมาดูเย่เอเยเข้าเทียนยาวกว่าเนี่ยเจ้าเบบีที่เย่กว่าเนาะมอนเตดาลุงสัญญาติมูกรีซีปาร์ตี้ก็รอมอนบีเนี่ยก็ยิ่งบีเนี่ င်း34ဦးပါဝင်ရှင်ပြန်ခဲ့ရမှာလွှတ်တော်ကိုယ်စားလှယ်စုစုပေါင်း16ဦးမဲနိုင်ရရှိခဲ့ပါတယ်။အမျိုးသမီးများဘဝမြင့်တင်ရေးကြီးရွယ်ချက်နဲ့ရွေးကောက်ပွဲဝင်သွားမယ်။အမျိုးသမီးပါတီမော်အနေနဲ့ကတော့လွှတ်တော်ကိုယ်စားလှယ်နေရာ၄နေရာဝင်ပြိုင်သွားမှာဖြစ်ပါတယ်။လက်ရှိရွေးကောက်ပွဲဝင်မဲ့မော်နိုင်ငံရေးပါတီတွေကတော့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊အမျိုးသမီးပါတီမွန်ဆိုပြီး၃ပါတီကွဲပြားနေတာဟာလာမယ့်ရွေးကောက်ပွဲမှာမွန်ပြည်သူတွေမဲပေးဖို့ထွေပြားစေနိုင်တဲ့အချက်တခုလို့လဲမွန်နိုင်ငံရဲ့အကဲခတ်သူတွေကသုံးသပ်ထားပါတယ်။မွန်ပြည်နယ်အတွင်းမှာမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ၊မွန်မျိုးရပါတီ၊ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ၊တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီ၊ NLD မျိုးရဒီမိုကရေစီဖွဲ့ချုပ်၈၈မျိုးဆက်ကြောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံပါတီအစရှိတဲ့နိုင်ငံရေးပါတီ၁၈ဖွဲ့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်နေရာပေါင်း၂၈၆ဦးနဲ့ကအမျိုးသမီး၅၂ဦးပါဝင်ရှင်ပြိုင်ရွေးကန်သွားမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းခြေဆိုင်တည်င်းတော့ကိုနိုင်ကွန်းအိမ်တည်င်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ရွေးကောက်ပွဲဆိုင်ရာတည်င်းတွေကိုတင်ပြခဲ့ပြီးတော့မြန်မာနိုင်ငံတဝန်းကြုံနေရတဲ့ရေကြီးမှုနောက်ဆက်တွဲအခြေအနေတချို့ကိုတင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကန်ဒေသဘက်မှာဥရုချောင်းရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပါတယ်။မတည်ငြိမ်သေးတဲ့လက်နက်ကင်ပဋိပက္ခတွေခံစားနေရတဲ့ကချင်ပြည်နယ်ဘက်မှာတဘဝပဝန်းကျင်နဲ့ပတ်သက်တဲ့ NDA နဲ့မကြာခဏကြုံတွေ့နေရပါတယ်။ဒီလိုတဘဝဘေးဒဏ်တွေဘာကြောင့်ကြုံတွေ့နေရပါသလဲ။ဒီလိုမဖြစ်လာအောင်ဘာတွေလုပ်နိုင်ပါသလဲဆိုတာကိုနန်းလောင်ကဆက်သွယ်မြင်မြန်းထားပါတယ်ရှင်။
ပြီးခဲ့တဲ့ဇူလိုင်လကစလို့မြန်မာပြည်အဝမ်းမှာရေကြီးရေရှမ်းတာတွေမြေပြိုတာတွေကြောင့်တိမ့်နဲ့ချီတဲ့ဒေသခံပြည်သူတွေတဘာဝဘေးအန္တရာယ်တွေကိုတွေ့ကြုံနေကြရမှာဒီရက်ပိုင်းတွေအတွင်းမှာလည်းမြန်မာပြည်အထက်ပိုင်းမှာမိုးများတာကြောင့်ရေကြီးရေရှမ်းတာတွေနဲ့ထပ်ပြီးတော့ရင်ဆိုင်နေရပါတယ်။ကချင်ပြည်နယ်ဖားကန်ဒေသဖက်မှာလည်း1990နောက်ပိုင်းအခုလိုရေကြီးရေရှမ်းဖြစ်လာရတဲ့အကြောင်းနဲ့ပတ်သက်လို့စိန်လန်းအမိမြေအသင်းဥက္ကဋ္ဌဦးဝင်းမျိုးသူက VOA ကိုအခုလိုပြောပါတယ
်။ရင်းနှောင်းကရှာတယ်ဆိုတာကဒီအပေါ်ရံမြေပေါ်မှာရှိတဲ့ကြောက်လောက်ပဲရှာရလို့သူကလိုင်းမိုင်းနင်းလိုင်းစင်းနေခြာပြလိုက်တဲ့အခါကျတော့မြေကြီးကိုပွားတောင်းမျိုးဖြိုးတဲ့အခါကျတော့တိချဲအဲဒီရှာဖွေတာလည်းအကြီးအကျယ်ဖြစ်လာတယ်။နှစ်နှစ်ချက်ကလည်းအဲ့လိုပေါ့တောင်းမျိုးဖြိုးပြီးတော့အောက်တွေကိုကျင်းနေနှိုက်ပြီးဖြိုးတာဖြစ်တဲ့အတွက်သူ့ရဲ့ပမာဏတအားကြီးတဲ့အခါကျတော့ဒီမြေစာတွေကချောင်းနေတဲ့မှာကျတဲ့အခါကျတော့ရည်ရည်ကြောင်းနေပြောင်းနေချောင်းနေပို့ပြီးတော့ပိတ်မိတယ်ဒါကြီးဖြစ်တယ်ပေါ့နောက်တစ်ခုကစိုးတာကအဲ့ဒီချောင်းရဲ့ထိတ်မှာကကျွန်တော်တို့ဝက်လင်းကြီးရှိတယ်စိတ်ညီတော်ကြီးရှိတယ်စိတ်ညီတော်ကြီးဆိုတော့တနိုင်းစိတ်ညီတော်ကြီးပေါ့အဲတနိုင်းစိတ်ညီတော်ကြီးမှာကဆောင်းကြဲယူသနာလိုကုမ္ပဏီမျိုးတွေကိုအကတိန့်ချီပေးပြတယ်ဂျန်နဲ့ကုမ္ပဏီတွေကတိန့်ချီယူပြီးတော့အပြောင်းရှင်းပြီးတော့သူတို့ကကျွန်တော်ဘလော့ပီနန်လိုဟာလို့ရစိုက်တယ်ပေါ့နော်ဆိုင်တဲ့ခါကျတော့လေအဲ့ဒီရေထိတ်ကလည်းရေမထိတ်နိုင်ဘူးစီစဉ်လာတဲ့ချောင်းတွေကလည်းရေကြီးရေလာတွေကဒီတက်တူတွင်းလုံငန်းကနေပြလိုက်တဲ့မြေစာတွေနဲ့ဖြက်စီးရင်ရဲ့ခါကျတော့ရေကြီးမှုတွေကအကြီးကျယ်ဖြစ်တာပေါ့နော်အဲ့ဒါတော့အဓိကအကြောင်းရင်းပါ
ဖကန်ဒေတာဖက်မှာလက်တလောလောက်ကင်နေတဲ့စီးပွားရေးသမားတွေဥပိုင်ကလူတွေဟာငွေကြေးကိုတာအဓိကထားတာမို့တဘာဝပတ်ဝန်းကျင်အတွက်ပူပေါင်းလောက်ကင်ဖို့စိတ်ဝင်စားမှာမဟုတ်ဘူးလို့လည်းဦးဝင်းမျိုးသူကသုံးသပ်ပါတယ်ရည်ကြီးရရှမ်းဖြစ်သွားတဲ့ဖာကန်ဒေတာခန်တယောက်ကတော့သူ့ရဲ့အတွေ့အကြုံကိုခုလိုပြောပါရယ
်ဖာကန်မှာဘယ်တော့မှမကြည့်ဘူးရဲ့အပြည့်ဆုံးစံချိန်လို့ပြောမှာပေါ့သူကတော့ကျွန်တော်တို့မြို့မဆယ်မြို့မနဲ့ပြောမှဆိုမြို့မအပေါ်တတ်တွေကိုရောက်တာပေါ့ဆိုတော့အပေါ်တတ်တွေဆိုလက်ရှိချောင်းနှခမ်းနဲ့ဆို15ပေကားလောက်မြင့်တာပေါ့15ပေလောက်မြင့်တက်သွားတာ
ကချင်ပြည်နယ်ရာမကမြန်မာနိုင်ငံနေရာအတော်များများမှာမိုးကြီးပြီးရေရှမ်းမှုတွေဖြစ်သွားရတဲ့အကြောင်းရင်းကိုတော့ဦးဝင်းမျိုးသူကအခုလိုသုံးသပ်ပါတယ
်အဓိကတော့ဗျာအဲဒီ UAE လဲထိတ်ကတော်တွေပြုံးတော့တဲ့ခါကျတော့ဆောင်းပြောလို့ပေါ့ဒီမြစ်တီချောင်းနေတဲ့ဟိုဒီအရှိန်ုံနဲ့စီဝင်လာတဲ့ ကျွန်တော်တို့ဒီရေတွေနှုံးနေပါတာဒီကကြတာဟိုပြန်ကောက်ရရင်တော့တော်တော်တော်ပျက်စီးသွားတာနံပါတ်၁ချက်ဟိုတည့်ရခံပေါ့ဗျာအဲပုံမှာစီမံခန့်ခွဲဉာဏ်ဖြစ်နေကြတာတော့ဟိုပို့ပြီးတော့ဟိုဆိုးသွားတာပေါ့ဗျာဆိုတော့ပူလေးရဖျုံဆင်းတာပေါ့အဲအဲ့လိုဖြစ်သွားတယ်လို့ပဲအနောက်ခုလုံးတိကတော့တော်အောင်ပျက်စီးရတယ်မြေကစီမံခန့်ခွဲအစီမံခန့်ခွဲအားနည်းချက်ပေါ့ဒီနှစ်ခုကြောင့်ဖြစ်တယ
ဒီနေ့မှာတရရအကျဉ်းကြီးကြီးတာဖြစ်တယ်လို့ဒီနေ့ပိုင်းရဲ့ကြီးမှုအစိုးဆုံးလို့လည်းဒေတာခန့်တွေကပြောကြပါရယ်။ဒါအပြင်ဒီရက်ပိုင်းတွင်အတွင်းချင်းရွှေမြေဟာခန်းဒီနဲ့ဟုံးမလင်းမြို့တွေမှာစိုးရင်ရေမတ်ကိုကျော်လွန်နေပြီးကလေးဝမင်းငယ်မြို့နယ်တွေမှာလည်းမြစ်ကန်နဲ့မြင်းနှိမ်ပိုင်းမှာနေထိုင်သူတွေကိုသတိထားဖို့မိုးစလထဏာကထုတ်ပြန်ထားခဲ့တာပါ။ မကြာခင်တုန်းကလည်းချင်းပြည်နယ်တွန်းဆန်မြို့နယ်အတွင်းမှာတဘာဝရေကန်တစ်ခုဖြစ်ပေါ်ပြီးမိုးများချိန်မှာကန်ကြိုးကျလာတာကြောင့်ဟာခါလေးကျေးရွာတရွာလုံးရှွတ်နုံနေဖုံးလွှမ်းသွားခဲ့တာပါ။ကမ္ဘာကလေးတငယ်များရမုံငွေအဖွဲ့ UNICEF က
ရေဘော်လိုအပ်နေတဲ့သူတွေအတွက်ရေတန့်ရရှိရေးအတွက်လှုပ်ပေးနေတယ်လို့ကူးဆက်ရောဂါပြန့်ပွားမှုမရှိအောင်ကာကွယ်ရေးတွေလည်းလှုပ်ပေးနေပါတယ်။နောက်ပြီးဒီကလေးသူငယ်များကာကွယ်ဆောင်ရှောက်ရေးအတွက်လည်းလှုပ်ပေးနေတာပါ။ရေလွှမ်းသွားတာမို့မိသားစုနဲ့ကွဲကွာသွားနိုင်တဲ့ကလေးတွေကိုအကာအကွယ်ပေးတာမျိုးပါဝင်ဖို့နောက်တစ်ခုကစာတင်ကျောင်းတွေပြည့်စည်သွားတာကြောင့်ကလေးတွေအကြောင်းအမြန်ပြန်တ နဲ့ပတ်သက်လို့ဘာမှလုပ်ပေးတာတချင်းပြည်နယ်ထဲမှာတော့ရေပင်နဲ့ပတ်သက်လို့ဘာမှလုပ်ပေးထားတာမရှိပါဘူ
းမြန်မာနိုင်ငံရေကြီးရေလျှမ်းမှုတွေထပ်မကြုံရစေဖို့အတွက်အစိုးရကစနစ်တကျကင်တွယ်ဆောင်ရွက်ဖို့ကိုလည်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကတိုက်တွန်းထားပါတယ်ရှင်
ကချင်ပြည်နယ်ကရေကြီးမှုနောက်ဆက်တွဲအခြေအနေကိုနန်းလောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ VOE ရဲ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုနားဆင်ခဲ့တာဖြစ်ပါတယ်။ဒီနေ့ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းည9နာရီကနေ9နာရီခွဲမှာတော့ VOE TV သတင်းလွှာအစီအစဉ်ကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျိုဒုကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။VOA American တန်ရဲ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းအချင်းချုပ်ကိုမှအေးသနာကျော်ကကြေညာပေးပါရှင
်။ Australia နိုင်ငံရဲ့နှစ်နှစ်တာကာလအတွင်းမှာစစ်တပ်ထမြောက်တက်တဲ့ဝန်ကြီးချုပ်အသစ်ဖြစ်တဲ့ Malcolm Turnbull ဒီကနေ့အင်္ဂါနေ့မှာကြံစည်စာချိန်ဆိုသွားပါတယ်။တနင်္လာနေ့နှောင်းပိုင်းမှာမထင်မှတ်ဖြစ်တဲ့ပါတီရင်းမဲခွဲဆုံးဖြတ်ပြီးတော့ပါတီခေါင်းဆောင်ဝန်ကြီးချုပ် Tony Abbott ကိုယာတုကဖြုတ်ချပြီးတဲ့နောက်မှာ Mr. Turnbullသမယောကြဝါဒီ Liberal Party ရဲ့ခေါင်းဆောင်ဖြစ်လာတာပါ။လာမယ့် November လမှာမြန်မာနိုင်ငံရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေစတင်ချိန်မှာဘာသာရေးကိုနည်းလမ်းတစ်ခုအနေနဲ့တုံးပြီးတော့သွေးခွဲမှုတွေနဲ့ပဋိပက္ခတွေဖြစ်ပေါ်လာနိုင်ခြေကိုစိုးရိမ်ပူပန်တဲ့အကြောင်းရန်ကုန်အခြေစိုက် American တန်ရုံပါဝင်အနောက်နိုင်ငံတန်ရုံကိုယုံကပူရဲကြေညာချက်ထုတ်ပြန်ပါတယ်။ရွေးကောက်ပွဲစီးမြင့်တဲ့ဥပဒေတွေကိုအသုံးပြုတဲ့နေရာမှာလူမျိုးဘာသာနိုင်ငံရေးပါတီမရွေးမျှတမှုရှိစေဖို့တသမတ်တည်းရှိဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့တို့ကိုတိုက်တွန်းတောင်းဆိုထားပါတယ်။မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်းကျော်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့မြောက်ကိုရီးယားနိုင်ငံပျုံယန်းမြို့တော်ကို September 14ရက်နေ့ကတနင်္လာနေ့ကရောက်ရှိခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ပျုံယန်းကိုဆက်ရောက်ပြီးတော့မြောက်ကိုရီးယားအရာရှိကကြိုဆိုနှုတ်ဆက်ကြပုံကိုမြောက်ကိုရီးယားအစိုးရသတင်းမှတွေ့ရပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်လေးမျက်နှာနဲ့ကုမာပြီးခဲ့တဲ့လကဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဟာတရုတ်နိုင်ငံကဝီကာလူနည်းစုတိုင်းရင်းသားတွေနဲ့ဆက်ဆက်နေတယ်လို့ထိုင်းရဲကပထမဦးဆုံးအကြိမ်တရားဝင်ထုတ်ပြောလိုက်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမှအေးသနာကျော်ကကြေညာခဲ့တာဖြစ်ပါတယ်ရှင်။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကရှားပေါင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျိုဂေးဖြစ်ပါတယ်။ VOA American သံအင်္ဂါနေ့ညနေခင်းအစည်းအဝေးတွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းတိုမီတာ16 kHz 10853ညလိုင်းတိုမီတာ19 kHz 10565လိုင်းတိုမီတာ25 kHz 11611965တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.